တကြံပွဲကျင်းပနေတဲ့မန္တလေးမြို့တော်ဝန်မန်တက်အနီးကျုံးဘေးကစိုက်ကဲရန်နာထားတဲ့နေရာအနီးဒီကနေ့မနက်ကပေါက်ကွဲမှုဖြစ်ပွားခဲ့ရာကထိခိုက်ဒဏ်ရာရသူတွေရှိတယ်လို့ကုညီကဲဆဲပေးသူတွေက VOA ကိုပြောပါတယ်လက်တလောပေါက်ကွဲမှုနဲ့ပတ်သက်လို့ဘဲသူဘဝလက်ချက်ဆိုတာရှင်းရှင်းလင်းလင်းမသိရသေးပါဘူးဒီတကြံကာလမန္တလေးမြို့ကပေါက်ကွဲမှုကြောင်းတရင်ပေးပို့လာတာကိုအခြေခံပြီးတော့ကိုစံကျော်ကတင်ပြမှာပါရှင်
ဒီကနေ့မဟာတကြံအကြနေရေကစားပွဲတွေကျင်းပနေတဲ့မန္တလေးကျုံးဘေး82လမ်း26လမ်းနဲ့28လမ်းကဆိုင်ကယ်တွေရပ်နားထားတဲ့နေရာမှာမနက်7:00ခွဲလောက်ကပောက်ကွဲမှု2ကြိမ်ဖြစ်ခဲ့တယ်လို့ကိုယ်တိုင်တွေ့သူတွေက VOA ကိုပြောပါတယ်။
ကျွန်တော်တို့ကပထမဆုံးဒီအုံးကူရအတန်ကြတော့တန်းနေလိုက်ရတယ်။ဒီနေ့တော့တုံ့လို့တော့တိုက်ခတ်သွားပြီးတော့နားဆွနေရဒီမှာနောက်တော့5မိနစ်လောက်ပဲကြာတာ။နောက်တော့ဆက်ပေါ်ထုတ်ထပ်ပြီးတော့ပုံလို့ဆိုင်ကယ်မဟုတ်တော့ဘူးလေဒီလိုလိုမျိုးလေအုံးကူထောက်တော့ပြီးလိုက်။ဒီလူချိုးတော့ဘူးအလုံးကိုအားနာမဆိုင်ကြီးထားကြီးကားကြီးထားကြီးတော့တွားကြီးဒီတွားကြီးဒီမှာပေါ့နော်အနာသူသူကအရင်ကဖြည့်တယ်သွားလာဆိုတော့ဆိုးရင်ဒီမျိုးကြီးတော့လည်းတော့ရှိတာပေါ့လုံလုံကြီးတွေကတော့အပင်းသွားခိုင်းလို့အမြင်မှန်ပါလို့
ပောက်ကွဲမှုကြောင့်ဆယ်ဦးထက်မနည်းထိခိုက်ဒဏ်ရာရခဲ့တယ်လို့လည်းအခင်းဖြစ်ရမှာအကူအညီပေးသူတယောက်ကပြောပါတယ်
ကျွန်မရောက်ကြည့်တော့လို့ဟုတ်တယ်တော့ပေါ်မှာပါတယ်လူငါရရောလူတို့ကသူ့ဘက်တိုင်းလာပဲရှိတာပါဗျာ။ဟောအစားနာတာလည်းပြောမှာပဲဗျာ။ဟောကျွန်တော်တော့အင်းတော့ပြောတာလည်းဟိုမပြီးကျင်းပြီးတော့ပြောမှာပေါ့ကွ။ကျွန်တော်တို့လည်းဒီလူငါလူငါဒီကိစ္စကတော့ဒီမှာလည်းကျွန်တော်ရှိဒီဒီတော့ဘောပြောကြောက်ကြောက်ဒီလိုမျိုးလည်းကျွန်တော်တို့ကျွန်တော်တို့ကျွန်တော်ပြောကြတော့ကျွန်တော်တော့ပါတယ်ကြောက်တယ်ကျွန်တော်ပြောတယ်မရှိကြတဲ့ဒီက
ပောက်ကွဲမှုကြောင့်တန်ရရှိတဲ့အထဲမှာကလေးငယ်တွေနဲ့အမျိုးသမီးတွေလည်းပါဝင်တယ်လို့ကဲဆယ်ရေးဆောင်ရွက်ခဲ့သူတွေကပြောပါတယ်။ပောက်ကွဲမှုဖြစ်တဲ့စိုက်ကဲရန်နာတဲ့နေရာဟာမန္တလေးမြို့တော်ဝန်မန္တန်နဲ့ပေ800လောက်ကွာဝေးပြီးပောက်ကွဲမှုဖြစ်ပြီးနောက်စစ်ဆေးတာတွေလုပ်ခဲ့ပေမဲ့နောက်ပိုင်းမှာတော့ပုံမှန်လိုရေဆော့ကစားနေကြတယ်လို့မြို့ခံတွေကပြောပါတယ်။မန္တလေးမြို့ကတကြံမန္တက်ရှိတဲ့နေရာအနီးမှာရဲနဲ့စစ်တပ်လုံခြုံရေးယူနေပြီးအရင်နှစ်တွေကထက်ပိုပြီးတင်းကျပ်တယ်လို့လည်းဆိုပါတယ်။ပောက်ကွဲမှုကြောင့်ကလေးငယ်၅ဦးအပါအဝင်လူ၁၂ယောက်ဒဏ်ရာရှိခဲ့တယ်လို့စစ်ကောင်စီကဒီကနေ့ပဲသတင်းထုတ်ပြန်ခဲ့ပြီး PDF ကာကွယ်ရေးအဖွဲ့တွေရဲ့လုံရက်အဖြစ်နဲ့လဲစွပ်စွဲထားပါတယ်ခင်ဗျာ။